လို့
မိုက်ကျွန်တော်ခမောင်းဆိုပါနေကောင်းပါလားခင်ဗျဟု
တ်ကဲ့ကောင်းပါတယ
်တမရဥပမာနဲ့တွေ့ဆုံပွဲအကြောင်းခြုံငုံပြီးတော့အမအနေနဲ့ပြောနိုင်တာရှိရင်သိကြပါတယ်ခင်ဗျအ
ညီတို့ဆွေးနွေးပွဲတွေအရဆွေးနွေးရေးစကားပြောရဆိုတော့အများကြီးချိုးရှိပါတယ်ကိုယ့်မြင်သူ့မြင်ကလေးရတာပေါ့နောက်ပြီးတော့တကယ်လည်းဟိုဒီမိုကရေစီဒီနိုင်ငံမှာတိုးတက်ရေးအတွက်လည်းသူတို့ကလိုလားတဲ့နိုင်ငံဆိုတော့ဘယ်လိုကူညီနိုင်လဲဆိုတာကိုဆွေးနွေးကြတာပေါ့
ဟုတ်ကဲ့တမရဥပမာမြန်မာပြည်နဲ့ဆက်ဆံရေးစတင်တဲ့အခါမှာအမရဲ့သဘောထားကိုသူ Air Force 11 ਨੇ လှမ်းမေးပြီးအမသဘောတူတဲ့အတွက်မြန်မာပြည်နဲ့ဆက်ဆံရေးကိုတိုးချဲ့ခဲ့တယ်လို့ပြောခဲ့ပါတယ်ခင်ဗျာအခုရောတမရဥပမာကအမပေါ်ဆက်ဆံရေးကအရင်တိုင်းပဲလားခင်ဗျာ
ဆက်ဆံရေးကောင်းပါလေငါတို့ဆက်ဆံရေးကအရင်တိုင်းနဲ့လို့ပြောရမလားပိုကောင်းတယ်လို့ပြောရမလားပိုကောင်းရှိနေတာပေါ့နော်ဒါနဲ့ပိုမချိုးပါဘူး
ဟုတ်ကဲ့ခုတော့အမကအမေရိကန်အစိုးရရဲ့ဒီမြန်မာပြည်ပေါ်အမြင်နဲ့ပတ်သက်ပြီးအကောင်းမြင်လွန်းတယ်ဆိုတဲ့သဘောမျိုးပြောခဲ့ပူပါတယ်လက်ရှိရောအမေရိကန်အစိုးရကအခုမြန်မာပြည်ရောက်ပြီးနောက်ပိုင်းမှာသမ္မတဥပမာရဲ့ပြောဆိုချက်ဒီပေါ်မှာအမဘယ်လိုမြင်လဲခင်ဗ
ျဒီကိစ္စလည်းကဆွေးနွေးခဲ့တယ်ဒီကိစ္စရှင်းနေပေါ်မှာလည်းပြောခဲ့တာပဲဒီဟာသိတဲ့အကောင်းမြင်နဲ့မကောင်းဘူးခါညံ့ညတ်တတကြည့်ရမယ်ပေါ့နော်အဖြစ်ကိုအဖြစ်တိုင်းမြင်နိုင်မှသာကြည့်လို့ရှိရင်ဒါတကယ်အထောက်အကူပြုနိုင်မှာပါအဲတမရဥပမာပြောတဲ့အထက်မှာလည်းဒီပါပါတယ်အလွန်အကောင်းမြင်လို့ရှိလို့ရှိရင်လည်းဒီဟာ complacency ဖြစ်နိုင်တယ်ပေါ့နော် complacency ဆိုတော့အဲဒီလောက်တင်တော့လောက်ကြီးဆိုတော့ခပ်ပေါ်ပေါ်ဖြစ်သွားနိုင်တယ်ဆိုတော့ဒီပြောတာလည်းပါပါတယ
်ဟုတ်ကဲ့အဲ့တော့အမေရိကန်သမ္မတကအခုဒီမြန်မာပြည်လာတဲ့အတွက်မြန်မာပြည်ရဲ့ပဲကတိအခြေအနေကိုအရင်ကနေပို့ပြီးတော့နားလည်သဘောပေါက်သွားနိုင်သလားခင်ဗ
ျဒီလိုတော့ဖြစ်နိုင်ပါလေဒါကမားကင်ဖင်နဲ့တွေ့လို့တည်းမဟုတ်ပါဘူးတခြား CSU တွေနဲ့တွေ့တာလည်းရှိတယ်နောက်ပြီးတော့အခုလူငယ်တွေနဲ့လည်းတွေ့ခဲ့သေးတယ်လीအဲ့တော့အစိုးရဘက်နဲ့လည်းတွေ့တယ်ပေါ့မနေ့ကကဆိုလို့ရှိရင်လည်းစစ်တော်ဘက်နဲ့လည်းတွေ့သွားပါတယ်အဲ့တော့ဒီလိုအဖွဲ့တွေအသီးသီးတွေနဲ့တွေ့သွားတယ်ဆိုတော့ပို့ပြီးတော့နားလည်စာတော့ဒါသဘာဝကျပါတယ်
ဟုတ်ကဲ့အမေရိကန်သမ္မတရဲ့အခုခီးစဉ်ကမြန်မာပြည်ဒီမိုကရေစီပြောင်းလဲရေးအတွက်အဲ့ဒါဆိုရင်ဘလောက်လောက်အကျိုးတရားမှုရှိမယ်လို့မထင်ပါတယ်ခင်ဗျ။ဟော
သမ္မတဥပမာတော့သဘောတူတာတခုရှိတယ်။တကယ်နောက်ဆုံးကြတော့မြန်မာနိုင်ငံရဲ့ကံတမာကိုမြန်မာတွေကပဲဖန်ပြီးရမှာ။မြန်မာနိုင်ငံဘယ်လိုပုံစံဖြစ်မယ်ဆိုတော့မြန်မာတွေကပဲလုပ်ရမှာပါပဲ။ဒီကနေပြီးတော့မိတ်ဆွေတွေကစေတနာထားတဲ့လူတွေကဝိုင်းပြီးတော့ပံ့ပိုးကူညီတာတော့လုပ်နိုင်မှာပေါ့
။ဟုတ်ကဲ့မြန်မာအစိုးရအမေရိကန်အစိုးရကိုတကယ်ပဲလူလူလာလာပေါင်းတင်နေတာလားဒါမှမဟုတ်နိုင်ငံရေးကစားနေတာတက်တက်လားအဲ့ဒါတော့အမှမလို့ထင်လဲခင်ဗျာ
ဟုတ်ကောင်းချေဒီကူကခွဲခြားလို့ရတယ်လားဘာလို့တကယ်တော့အစိုးရတွေပေါင်းနေဆိုကြတဲ့အစိုးရတွေဆက်ဆံနေဆိုကြတဲ့ဒါနိုင်ငံရေးသဘောတရားပါတာပဲအဲ့တော့ဒီနိုင်ငံရေးသဘောတရားပါတဲ့အခြေအသဘောတူတဲ့အခါကျလို့ရှင်အချင်းပြေကြတယ်တစ်ခါဒီသဘောသိပ်ပြီးတော့မတိုက်ဆိုင်ရင်အချင်းမပြေကြဘူးဒီလိုအတက်ကြတွေကတော့နိုင်ငံရေးဆက်ဆံရေးမှာအများရှိတာပဲအစိုးရရဲ့ဆက်ဆံရေးမှာအများရှိတာပဲဟိုတကယ်လူလားလူကအဲနိုင်ငံရေးကစားတာလားဆိုရင်လူလားရဲ့မလူလားဘူးဆိုတာကိုယ်ကလည်းနိုင်ငံရေးနဲ့ဆိုင်ရတော့လား
ဟုတ်ကဲ့ခင်ဗျအမဝကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကင်ဘွန်းနဲ့တွေ့ဆုံခဲ့တာတော့တော်တော်အားရကျေနပ်မှုရှိပါလားခင်ဗျအ
ဲ့ဒီဟာတော့ဟိုမစ္စတာဘန်ကင်ဘွန်းကကျော်တော်အလာမှာနားမှာဟိုရင်သားနောက်တစ်ခုနဲ့တွားပြီးတိုးနေလို့တော်တော်နောက်ကျတယ်အဲ့တော့နောက်ကြတော့အဲ့ဒီကအိမ်မှာမလည်းတော်ကိုစလေတွေနဲ့သမရဥပမာနဲ့တိတ်ဝင်နေရအောင်တွားရတယ်။သူကလည်းအချင်းကြီးကြီးကြက်ကြက်တတ်မှတ်ထားဆိုတွားရတယ်ဆိုတိတ်ကြကြမတွေ့လဲရအောင်။တွေ့ရတဲ့လောက်ကတော့ရှင်းတတ်တယ်လို့ပဲပြောအောင်ပါ။ဒါပေမဲ့ခဏလေးပဲတွေ့လဲရတယ
်။ဟုတ်ဟုတ်ကဲ့ခင်ဗျာ။မိုက်ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်လွှတ်တော်အတွင်းမှာအမတို့ဆွေးနွေးနေကြတာကြားပါတယ်။အဲ့ဒါအခြေအနေဘယ်လိုရှိပါလဲခင်ဗျာ။
အစားပဲရှိပါသေးတယ်တရက်ဆိုတာပေါ့နော်နေ့လေဘိုင်းမှာလေဆွေးနွေးတာရှိပါသေးတယ်အဲ့တော့အခုရှိဘယ်လိုအခြေအနေရှိလဲဆိုလို့ရှိရင်နော်အကြမ်းမင်းအဖြစ်ပြောရလို့ရှိရင်တက်မဲ့သောကိုယ်စားလှယ်တွေကတော့မပြောင်းနေချင်ဘူးပေါ့နော်ဒီ4-6နဲ့ပတ်သက်လို့တော့ NLD က2ယောက်ပြောတယ် NLD ဘက်ကတော့ဒီပြောင်းနေချင်တာရှိတယ်နောက်ပြီးတော့အကြမ်းသားပါတီကကိုယ်စားလှယ်တယောက်ကလည်း4-6ကိုပြောင်းနေချင်တယ်ဆိုတာကိုပြောသွားတာရှိတယ်အခုအများကြီးတော့မပြောရသေးပါဘူ
း။ဟုတ်ကဲ့ခင်ဗျာ။အမတို့ကဒီ436ပြင်ဆင်ရေးအပါအဝင်ပေါ့ခင်ဗျာ။မြန်မာပြည်မှာတက်မတော်ရဲ့ချုပ်ကိုင်မှုကိုလွှမ်းမိုးမှုကိုဒီမိုကရေစီနီးကြကြလျှော့ချဖို့ကြိုးစားနေတယ်လို့မြင်ရချိန်မှာဒီချိန်မှာပဲတက်မတော်တွေကလူတချို့ကတိုင်းပြည်ကိုနိုင်ငံရေးရာပုံမှုချုပ်ကိုင်နိုင်အောင်အလွတ်တော်ကိုဖျက်သိမ်းနိုင်တဲ့အထိအားရှိအောင်ကြိုးစားနေတယ်လို့ကျွန်တော်တို့ကြားရပါတယ်။အမအဲ့ဒီကိစ္စဘယ်လိုမြင်လဲခင်ဗျာ
။အဲ့ဒီမှာတော့သူတို့တင်နေဟုတ်ကဲ့ဘုံချေကဥပဒေပြုပြင်ပြောင်းလဲရေးကိစ္စတခုကိုဆိုလိုတာနဲ့တူပါလေ။အဲ့တော့အဲ့ဒီဟာတွေကတော့မတို့နဲ့သဘောထားချင်းမတူဘူးပေါ့နော်။ဒါဘယ်လိုဘာကြောင့်မလို့ဒီအပြင်ဆင်ကိစ္စကိုအနေနဲ့ဆိုရလဲအဖြေဥရှားမှာပေါ့
။ရွေးကောက်ပွဲစနစ်ကိုမူလအတိုင်းဆက်လက်ကျင့်သုံးဖို့ပြည်သူ့လွှတ်တော်ကဆုံးဖြတ်လိုက်တဲ့နဲ့ပတ်သက်ပြီးတော့လဲအမသဘောထားပြောပါအောင်ခင်ဗျ။
พอที่มองเชียงอุ้ยคงยองอันนี้ด้วยจ้าพอที่มองเชียงอุ้ยเนี่ยมันใกล้นี่ด้วยที่อาสนิกาลุลุมพิพุนสุดแล้วจ้าอันนี้ตอนนี้อันนี้สินะตอนนี้ตอนนี้สุดแล้วสงสารเลยเก๋ผมว่าอันนี้เนี่ยด้วยจ้าอันนี้ด้วยเอาเงินเจริญมาเลยเพราะฉะนั้นสุดแล้วอันนี้ดิลูลาดบัวรามตัวเล็กอีกสักตัวที่นี่เนี่ยสุดยอดเลยมาช่วยนี่ไปแล้วน่าจะลาได้สงสารเจ้าอาลุมาเลยที่นี่เนี่ยเล็กขนาดสุดแล้วอินทันสุดยอดเลยก้องเนี่ยอีกสักตัว
ดีวันนี้เขาอ้วนตังบ่ไม่กันพี่น้องสู้อ่ะเยี่ยอยู่นะปัตตาบีโร่ไม่ต้องบอกเราจะโน้จ้าเราจ้าอะไรไปเลยมาอันนี้ก็สักอ่ะลูกจ้าเรามาเต็มมือชิลมาเอ้โหมาจะโน้เนเน่เนี่ยพี่น้องไหนมาขมิ้นอ๋อมาเจออะไรดูดีใจมาไม่เชื่อใจบ้ามันชิบะว่ารู้อะไรเปล่าปีละจะมีอะไรยังจะเสียอยู่ที่เนี่ยอาการเราเสียทารุณลูกตัวมันหอบผู้เอเจ้ามันว่ารู้อันนี้เนี่ยประตู
กันเลยจ้าเชื่อว่าเป็นวัวเป็นชัวร์ทารีมารีมารูอันนี้เป็นอุติเนี่ยมันพูดเสียมารูชิชินนี่เป็นวัวปีจ้าดีเกี่ยวกับฮะมารูเนี่ยเลยบ้ามาปัตเตอร์ปุ๊บที่เซ็นชั่นลูกผู้ชายสงสัยเช็คอะไรมารูบ้ามาตีดามหูเจียร์เรามาเวทีเด็กสาวโอเคมาเอ็งลงจมูกดาวน์ยูบูเร่กูไปตั้งแต่ขันมูนะปัตเตอร์บีมาตบบอร์ลเลยจันนนท์สงตีบีอะไรขมิ้นอันนี้ฮะเดี๋ยวเดี๋ยวเอาไปจังชิปุ่นเลยนี่กูมารูตีกลับกันแล้วกูไปจิ้วแล้วผมพอได ားဥပဒေရဒီနိုင်ငံမှာတကယ်ပဲတရားဥပဒေစိုးမိုးရေးရှိတယ်အမှန်တရားကိုလေးစားတယ်နောက်ပြီးတော့လဲအုပ်ချုပ်တဲ့အပိုင်းကနေပြီးတော့တရားဥပဒေစိုးမိုးရေးကိုအလေးထားတယ်ဆိုလို့ရှိရင်တော့ဒီကိစ္စကိုအမှန်တိုင်းဖြစ်အောင်လုပ်ပေးရမှာပေါ့
ဟုတ်ကဲ့အမရဲ့ကျေးဇူးအထူးတင်ပါတယ်ခင်ဗျာ
โอเคยาเรกูมาสเตอร์ thank you good night
โอเคครับ